ပြည်ထောင်နိုင်ငံအတွင်းဥပဒေစိုးမိုးမှုမဲ့နေတဲ့ဒေသတွေမှာချစ်ကိုယူလာနေတဲ့ IS နဲ့တခြားစစ်သွေးကြောအဖွဲ့တွေကိုနှိမ်နင်းနိုင်ရေးအတွက်နိုင်ငံတကာအသိအမှတ်ပြုလက်ပြအစိုးရအဖွဲ့ကိုလက်နက်ထောက်ပံ့ပေးဖို့အစဉ်အသင့်ရှိနေပြီဖြစ်တဲ့ကြောင်းအမေရိကန်ပြည်ထောင်စုနဲ့တခြားအင်အားကြီးနိုင်ငံတွေကပြောဆိုပါတယ်။လက်ပြနိုင်ငံမှာစတင်ဖွဲ့စည်းစာဖြစ်တဲ့မခိုင်မာသေးတဲ့အစိုးရအဖွဲ့ကိုအင်အားကောင်းလာအောင်ပံ့ပိုးပေးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့နိုင်ငံပေါင်း20ကျော်ကထိတ်တန့်အရာရှိတွေဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အစီအဝေးယူရချက်ကနိုင်ငံတကာအသိအမှတ်ပြုလက်ပြအစိုးရအဖွဲ့ကိုအားရအစိုးရအဖွဲ့တွေကိုချေမှုန်းရေးမှာပို့ပြီးအားကောင်းအောင်ကူညီပေးဖို့နဲ့နိုင်ငံအရှိတ်အချမ်းကပြန်ပဲအုပ်စုတစုကသူတို့ဘာသာတရားဝင်အစိုးရဖြစ်တဲ့ဆိုပြီးပြောဆိုနေမှုတွေအဆုံးသတ်သွားရေးရည်ရွယ်တာဖြစ်ပါတယ်အစီအဝေးအပြည့်တင်တဲ့ရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီက IS အစိုးရအဖွဲ့နဲ့တခြားအကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်ဖို့ကုလသမဂ္ဂရဲ့လက်နဲ့ရောင်းချမှုပိတ်ပင်ထားတာကနေချင်းချက်အနေနဲ့လက်နဲ့ကြီးဝယ်ခွင့်ရရေးစူးစမ်းနေတဲ့လစ်ဗျားရဲ့သမရကောင်စီကိုနိုင်ငံတကာအတန်းအဝိုင်းအနေနဲ့ထောက်ခံတော့မှာဖြစ်တယ်လို့ပြောဆိုပါတယ်အမျိုးသားသဘောတူညီချက်ဆိုင်ရာလစ်ဗျားအစိုးရအဖွဲ့ဟာစစ်သွေးကြွတွေနဲ့တခြားအဖွဲ့တွေရဲ့ချင်းချောက်မှုကိုရင်ဆိုင်နေရတဲ့တရားဝင်အစိုးရအဖွဲ့ဖြစ်ပြီးသူတို့ကိုကာကွယ်ပိုင်ခွင့်ရှိတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်နိုင်ငံတကာအတန်းအဝိုင်းကလူသားချင်းစာနာမှုအကူအညီတွေနဲ့တခြားအကူအညီတွေပေးဖို့ဂရိကဝတ်တွေပေးနေပေမဲ့လစ်ဗျားကိုတပ်ဖွဲ့တွေဆစ်လူရေးကိစ္စကိုတော့ဘယ်နိုင်ငံကမှပြောဆိုခြင်းမရှိဘူးလို့လည်းဝန်ကြီးကယ်ရီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်